ရှင်းနေဦးတင်တော့ခင်ဗျာဒီနေ့ဝင်ကြီးဟောင်းဦးစန်းစင်ကိုအပြစ်သက်အမိန့်ချတယ်လို့သိရလို့ပါဘယ်လိုအမိန့်ချမှတ်လိုက်တယ်လဲအဲ့ဒါလေးအရင်ဆုံးသိပြပါစေခင်ဗျာ
ကျွန်တော်တို့ပြည်မှုကြီးမှုမှ51မြင်းဆောင်2014တရားလိုဦးထင်းလွင်နှင့်ရေခံဦးစန်းစင်ဒါကပြည်မှုဆိုင်ရာဥပဒေ400ရာဇဝတ်မကင်းသောယုံကြည်အနာမှုပေါက်ပြမှုအဲ့ဒီအမှုမှာဒီကနေ့ရုံးတော်ကနေပြီးတော့ဦးစန်းစင်ပေါ်မှာပြည်မှုထင်ရှားတွေ့ရှိစီးရင်နဲ့ထောင်နှံ3နှစ်ချပါတယ်နောက်တစ်မှုကပြည်မှုကြီးမှုအမှတ်42မြင်းဆောင်2014တရားလိုဥက္ကင်ထင်နှင့်ဦးစန်းစင်သူကတော့ပြည်မှုဆိုင်ရာဥပဒေပုံမှာ124ကကြီးနိုင်ငံတော်အစိုးရအပေါ်မှာအကြီးညိုပြက်စီမှုပေါ့အဲ့ဒီဆွဆွဲချက်နဲ့ဦးစန်းစင်ကိုရုံးတော်ကနေပြီးတော့ပြည်မှုထင်ရှားစီးရင်ပြီးတော့ထောင်နှံ10နှစ်တန်းဝေးတဲ့သိန်းတန်းဝေးသိန်းမဆောင်နိုင်ရင်နောက်ထပ်2နှစ်ဆိုတဲ့အတွက်ကျွန်တော်တို့ကတန်းဝေးသိန်းဆောင်လိုက်ပါတယ်စုစုပေါင်း13နှစ်ပါဒါဒီနေ့ချမှတ်တဲ့အမိန့်
ဒီနေ့တရားရုံးမှာဝန်ကြီးဦးစန်းစင်ကိုအမိန့်ချမှတ်လိုက်တာအချိန်မှာပေါ့လေဦးစန်းစင်အနေနဲ့ဘလို့များဖြစ်သွားတယ်လဲဥတင်တို့မြင်တွေ့ခဲ့ရတဲ့ပုံစံလေးပြောပြပြပါလားဗျ။
ဟာသူကပြင်ဆင်ပြီးသားပဲဆိုတော့ဘာမှသိကြခဲ့
သူရဲ့မိသားစုဝင်အနေနဲ့ရောဦးစန်းစင်အနေနဲ့တွေ့ခွင့်ရခဲ့ပါသေးလားဗျ
။ပြောဖို့အချိန်များဟုတ်ဟောဆက်ဒီနေ့ယူထိုင်တာလဲနည်းနည်းလေးနောက်ကျတယ်ဦးစန်းစင်ရောက်လာတယ်10နာရီကျော်တော့မှရောက်တယ်ခါတိုင်းဆို10နာရီမတွေ့ခင်ရောက်ရောက်လာပြီးတန်းပြီးတော့အမိန့်ချလာစိတ်တော့မတွေ့လိုက်ရဘူးဝီဇာနဲ့တန်းပြီးတော့ကျွန်တော်လုံရင်းလေးတွေကပေါ်သွားတယ်အဲဒါဇနီးတွေလုပ်တဲ့လူကအတင်းလက်ပေါင်းဖက်ပြီးတော့ကားစီအောင်လိုက်ပို့သွားတယ်
အခုလိုတရားရုံးကဝန်ကြီးအောင်ဦးစန်းစင်ကိုအမိန့်ချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့တရားမျှတမှုအခြေအနေကဖြစ်နေနေတယ်ဘယ်လိုသုံးသပ်မိလဲ
ကျွန်တော်တို့အနေထားကကျေနပ်မှုမရှိဘူးလို့ကျွန်တော်တို့ပြောတယ်။ဟာကျွန်တော်တို့အယူခံတက်ကျေနပ်မှုမရှိဘူးလို့ရိုးသားစွာယုံကြည်တဲ့အတွက်ကျွန်တော်တို့တက်ပြီးခံတက်ကျွန်တော်တို့အမှုသွားအမှုလာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အယူခံချက်ပြောပထမဦးဆုံးရင်အစ်မြင့်မန္တလေးတိုင်းဒေသကြီးတရားလွတ်တော်တက်မယ်။အဲ့ဒီမှာမအောင်မြင်ရင်တရားလွတ်တော်ချုပ်ကိုပြင်ဆင်မှုတက်မယ်။တရားလွတ်တော်ချုပ်ကမှမအောင်မြင်ရင်ကျွန်တော်တို့အခွင့်အရေးကိုတက်မယ်။ကျွန်တော်တို့အစ်စ်နဲ့
ဝန်ကြီးရောဦးစန်းစင်အမှုဟာရှေ့ဆက်ပြီးတော့လေအလားလာအနေနဲ့ဘလို့များဆက်ပြီးဖြစ်လာနိုင်မလဲ
ကျွန်တော်တို့ကတော့ယုံကြည်ချက်အပြည့်ပဲအမှုတွေကပြည်သူတင်ရှားမစီရင်တိုက်ဘူးကျွန်တော်တို့ကဒီလိုယုံကြည်တယ်ဒါကြောင့်လဲဆိုကျွန်တော်တို့ကကိုယ့်အမှုတွေအတွက်ဘက်လိုက်ပြီးပြောတာမဟုတ်ဘူးအဲ့ဒီခံချက်တွေလွတ်အောင်ပြောမှာ
ဝန်ကြီးရောဦးစန်းစင်ကိုဘယ်အချင်းထောင်မှာဆက်ပြီးတော့ကျင်းချမှလာရဲ့ဗျ
အခုလောလောဆယ်ကျွန်တော်တို့ပြရတော့ရမဲစင်ပြန်ခေါ်သွားတယ်ပြောတယ်သူတို့ကတချို့ပြောနေတာတော့ရမဲစင်က10နှစ်ဒီပဲထားလို့ရတယ်နော်မန္တလေးကိုပို့မယ်ဒါတော့တေချာမသိသေးဘူး
ဝင်းကြီးဦးစန်းစင်ကိစ္စအတွက်ကိုလွတ်တော်ကိုယ်စားလှယ်90ကျော်ကနေပြီးတော့လက်မှတ်ရေးထိုးလုပ်တယ်ဆိုတော့လေသူတို့ရဲ့လက်မှတ်တွေကဘလောက်ထိများအကျိုးရှိနိုင်မလဲဗျ။
လွတ်တော်နိုင်ငံကြီးကနေပြီးတော့လွတ်တော်ကိုယ်စားလှယ်တွေ92ဦးနဲ့ကျန်တဲ့ရဟန်းရှင်တွေပြည်သူတွေရဲ့တောင်းဆိုမှုတွေလွတ်တော်နိုင်ငံကြီးကရလေးလုပ်လိုက်တယ်လေ။ဆိုတော့ကျွန်တော်တို့ပြောရင်တောင်မှလွတ်တော်ရောက်ချင်မှရောက်။
ဟုတ်ကဲ့ရှင်းနေဦးထင်တော့ခုလိုပြချပြတာကျေးဇူးပါဗျာ။ဟုတ်
ကဲ့